နိုင်ငံအကြီးအကဲတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းဒေသကြီးရဝန်ကြီးတွေရဲ့တွေ့ဆုံပွဲမှာတနိုင်ငံလုံးပြစ်ခတ်ရစဲရေး2015ရွေးကောက်ပွဲကျင်းပနိုင်ရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးချက်အပေါ်ဘုံသဘောတူညီချက်တွေပေါ်ပေါက်လာတာမရှိတဲ့အတွက်အစည်းအဝေးတက်ရောက်ခဲ့သူတချို့အပြင်နိုင်ငံရေးလ ీల သုံးသက်သူတွေကဝေဖန်နေကြပါတယ်။ဒီလ19ရက်နေ့မှာပြန်လည်ကျင်းပမယ့်ပြောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အကြေအလဲဆွေးနွေးကြတော့မယ့်အချိန်မှာပြောင်စုလွှတ်တော်နာယကကဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်43နဲ့ပုံမှန်445တို့ကိုမပြင်ဆင်ဘဲခြံထားတင်ကြောင်းမနေ့ကဆွေးနွေးပွဲမှာပြောလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဆွေးနွေးပွဲတက်ရောက်ခဲ့တဲ့Federal Democracy မဟာမိတ်အဖွဲ့ FTA ကိုစားပြုတက်ရောက်ခဲ့သူဥက္ကမောင်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
တို့အဖွဲ့တို့သမီးအားလုံးကိုဆက်ခံရမယ်ဆိုတာမျိုးကတော့မဖြစ်နိုင်ဘူးလေဆက်ခံတဲ့နာဆက်ခံရမှာပေါ့ဥမာဆိုတော့ဟိုတို့ကလုပ်ခဲ့တဲ့တိုင်းဖြစ်နေတဲ့လားဒရတူဆောက်တာတို့ရင်းရင်းခွင့်တူဆောက်တာတို့ပြည်내ဖွံ့ဖြိုးရေးမှာလားကျွန်တော်လုပ်တဲ့ဟာမျိုးတို့နောက် gas pipeline တွေတာတို့ဒီနန်တူပေါ်ရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်ဖို့ contract စာချုပ်တွေချုပ်ထားခဲ့တဲ့အရင်ဆိုအကိကဟာတွေဟာတော်ကဒီ Lebanon တောင်ကြီးနေစီမံကိန်းတို့အစရှိတဲ့ပြည်မျိုးစုံစည်းကြတဲ့ဟာမျိုးပေါ့ဒါတွေကိုဆက်လက်ပြီးတော့ဆောင်ရွက်မယ်ဆိုတာဒီအစိုးရလည်းသူ့အချုပ်အခြာအာဏာအောက်မှာသူတင့်တော်တယ်လို့နိုင်ငံနဲ့ပြည်သူအကျိုးအတွက်ဒီနယ်လုတော့ဘူးလို့တော့ပေါ့
မပြင်းစင်သင့်မဲ့ခြံထားသင့်တယ်ဆိုတော့ပုံမှန်43ကမိတိပြမှုဆိုင်ရာဥပဒေများနောက်ကျောင်းပြန်အာဏာတက်ရမှုမရှိစေရဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပြီးပုံမှန်445ကတော့ပြောင်စုသမ္မတမြန်မာနိုင်ငံတော်ကနိုင်ငံတော်ငြိမ်ဝှက်ပြည်ပြားရေးအဖွဲ့နဲ့အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီတို့ရဲ့မူဝါဒလမ်းညွှန်မှုတွေဥပဒေတွေနီးဥပဒေတွေနဲ့စည်းမျဉ်းတွေအမိန့်ပြန်တန်းတွေနဲ့ဆောင်ရွက်ချက်တွေကိုဆက်ခံကြောင်းနဲ့အဲ့ဒီအဖွဲ့ဒါမှမဟုတ်အဖွဲ့ဝင်တဦးဦးရဲ့တာဝန်အရဆောင်ရွက်မှုတွေအပေါ်အရေးယူမှုမရှိစေရဆိုတဲ့ပြဋ္ဌာန်းချက်တွေဖြစ်ပါတယ်ပြောင်စုနေမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်မှုကိုနိုင်ငံတော်သမ္မတကမနေ့ကတင်ပြဆွေးနွေးခဲ့သလိုဆွေးနွေးပွဲတက်ရောက်သူတွေကလည်းအဲ့ဒီအချက်ကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့ပြောင်စုနေမှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်မှုခဲယင်းတာကြောင့်မပါဝင်နိုင်သူတွေကိုခြံထားခဲ့တဲ့ဆိုတဲ့အကြံပြုမှုတွေလည်းရှိခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးကင်အမျိုးသားအစည်းအရုံး KNU ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဘရိုမန်းငိမ့်မောင်ကအဖွဲ့အစည်းအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရင်အကောင်းဆုံးဖြစ်မယ်လို့ပြောပါတယ်
ကျွန်တော်တို့ဖေဖော်ဝါရီလ၁၂ရက်နေ့ကိုထိုးနိုင်လို့ရှိရင်ဒုတိယပင်လုံအထိမ်းမှလို့ဟာမျိုးအင်မနာသမိုင်းဝင်နေကြီးရက်ကြီးမှဒီလိုတက်ခဲ့တိတ်ထားတာအင်မနာကောင်းပါတယ်တိုင်းသားအဖွဲ့တွေလည်းသဘုံမထတဲ့တိုင်းသားတစ်ခုမှမရှိဘူးလေစူးစမ်းချက်နဲ့သူပဲဒါမှလည်းဘုံအကျိုးစီးပွားကိုကြည့်မယ်ဆိုလို့ရှိရင်တော့ပြည်ပြိုင်တဲ့အတူတကွစီစီယုံညီညီညွတ်ညွတ်နဲ့ထိုးနိုင်တော့အကောင်းဆုံးပဲတက်နေရချထားရဲ့အပိုင်းကတော့မလွဲမသွေရင်ဆိုင်ရမယ့်ပြဿနာဖြစ်တဲ့ခါကျတော့အဲ့ဒါကျွန်တော်တို့ညင်ညင်နဲ့နဲ့ဖြည့်ရှင်းသွားလို့ရှိရင်ဒါရတယ်အဓိကပြဿနာမဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်ဖက်ဒရယ်တက်မလို့ဆိုတာကတော့ဒီနေ့အဲ့ဒါကိုရှေ့တန်းတည်ပြီးတော့ဆွေးနွေးရင်ပွဲပြက်ရုံပဲရှိတယ်
တိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲဖို့အဓိကကြတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကတက်မတော်အနေနဲ့အပြစ်ခတ်ရစဲပြီးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရင်းနဲ့ပြည်အောင်စုနေမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်မှုအတွက်ကြိုးစားနေကြောင်းဆွေးနွေးခဲ့တယ်လို့သိရပါတယ်ပြီးခဲ့တဲ့နှစ်ကုန်ကကျင်းပခဲ့တဲ့ပထမအကြိမ်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာပါဝင်သူ14ဦးရှိခဲ့တဲ့အတွက်လူဦးရေများလွန်းတယ်လို့ဝေဖန်မှုတွေရှိခဲ့ပေမဲ့မနေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲမှာတနိုင်ငံလုံးကတိုင်းသားရေးရာဝန်ကြီးတွေနဲ့ပထမအကြိမ်ဆွေးနွေးပွဲမှာမပါခဲ့တဲ့တိုင်းသားပါတီခေါင်းဆောင်တွေကိုလည်းဖြည့်ဆွတ်ဖိတ်ကြားခဲ့တာကြောင့်တက်ရောက်သူ48ဦးအထိရှိလာခဲ့ပါတယ်မနေ့ကဆွေးနွေးပွဲမှာပါဝင်သူအရေအတွက်များလွန်းတာကြောင့်ဆွေးနွေးရဲ့အကြောင်းအရာတွေဟာရေပူရဆန်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဝေဖန်ပါတယ်
ပြောသွားတဲ့ဟာတွေက48ရောက်ဆိုရေပူရဆံမှာဒါကတော့ဘယ်လိုမှမြင်လို့ရတဲ့ကိစ္စမဟုတ်ဘူး။တချို့ကိစ္စတွေဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောတာရှိတယ်။မေးတဲ့ဟာတွေနောက်ဥတည်ရေးကဖြေတာတွေပါတယ်ဟာအရေးမကြီးတာတော့မဟုတ်ဘူး။ဒါပေမဲ့ဒီဟာဒီကိစ္စတွေကတကယ်တော့ဥတည်ရေးအနေနဲ့နိုင်ငံရေးပါတီတွေရှင်းထားပြလာကိစ္စတွေ။ဥပမာ voter list ကိစ္စတို့မဲယုံအဆောင်ကိစ္စတို့ပါတယ်။ဒါတွေက technical ပေါ့နော်။အဲ့လိုကိစ္စတွေကဥတည်ရေးတို့ကော်မရှင်ရှင်းထားပြလာအန်ဒီရိုရည်ရွယ်တဲ့6ပွင့်စပိုင်းစင်းလို့ပဲဒါမျိုးတွေစင်းလို့မဟုတ်ဘူး
ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမနေ့ကဆွေးနွေးပွဲနဲ့ပတ်သက်ပြီးဒီနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီကြေညာချက်မှာပြောင်စုအစိုးရကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကိုဆန္ဒထက်သန်မှုမရှိကြောင်း၆ပွင့်ဆိုင်ဆွေးနွေးပွဲကိုမရှောင်ရှားတဲ့ကြောင်းမနေ့ကဆွေးနွေးပွဲမှာတောင်ဆန်းစုကြည်ကထည့်သွင်းဆွေးနွေးခဲ့တယ်လို့ပါရှိပါတယ် Nang ye piatanare go, swinwe pi shabu a drag. Lewins and swinwe where Jimba bebo, drown san sujiga, down so tajima. A soya got sully utwe somewego, Jimba gave at him. Adding out Bianzu Ladoga, dying that little dog goes a leg goes up you do the oo about way. Chapuns and twist on swinwe you go down so like bar him. Adi a drag, nangano the maraga. Tila sakoya nima, then let Jimba met Ladogo, chapuns and twist on swinwe in a badabi. The zondia, jump yam be a map chibar him. ဒီကြားထဲမှာအစိုးရကအခုလို့40ရှစ်ဦးပါဝင်တဲ့ဆွေးနွေးပွဲကျင်းပလိုက်တာဟာဒေါန်ဆန်းစုကြည်နဲ့ပြောင်စုလွှတ်တော်ကတောင်းဆိုထားတဲ့၄ဘွန်းဆိုင်နဲ့၆ဘွန်းဆိုင်တွဲဆောင်ဆွေးနွေးပွဲတွေကိုရှောင်ရှားကျင်းလာကြောင်းဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါတယ်
လေးစရှိဦးတွဲဆောင်ပွဲဟာလေးဘွန်းဆိုင်တွဲဆောင်ဆွေးနွေးနဲ့၆ဘွန်းဆိုင်တွဲဆောင်ဆွေးနွေးရေးကိုဂျောင်းထိုးဖို့ကြိုးစားတဲ့နိုင်ငံရေးပြည်ဆောင်မှုတစ်ခုလို့ရှေ့ပြရသုံးသပ်နိုင်တယ်။တော့ကြကြတဲ့အရေးပါတဲ့ပုံစံမျိုးကနေပြီးတော့ရှေ့ပြရသဘောတူညီချက်တွေရပြီးတဲ့နောက်မှာပုံမူကျပြတ်နဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲပုံစံမျိုးကိုပြောင်းလဲလုပ်ဖို့လိုအပ်
ပြည်ရင်းနေရေးအချက်တွေဖြစ်ရှင်းနိုင်မှုဟာခရင်းရမယ်လို့မြင်နေမနေ့ကဆွေးနွေးပွဲအပြီးမှာနောက်ထပ်အလားတူတွေ့ဆုံဆွေးနွေးပွဲတွေဆက်လက်ကျင်းပဖို့အစည်းအဝေးတက်ရောက်တဲ့သူတွေကသဘောတူကြတဲ့ဆိုပေမဲ့အချိန်အတိအကျနဲ့ပုံမှန်တွေ့ဆုံဆွေးနွေးသွားဖို့ကိုတော့ကန့်ကွက်တဲ့သူတွေရှိခဲ့တယ်လို့သိရပါတယ်။နိုင်ငံရေးပြဿနာတွေကိုအပြေရှာဖို့အတွက်အစိုးရနဲ့တွေ့ဆုံဆွေးနွေးပွဲ